အီရန်နိုင်ငံဘက်ကရမ်မြို့တော်ကအမေရိကန်တန်ယုံနာမှာမကြာခင်ချိန်ပိုင်းတွင်ကဒုံးကျည်တွေကြားရောက်ပေါ်ကွယ်တယ်လို့ CNN အပါအဝင်အမေရိကန်အခြေစိုက်သတင်းဌာနတွေကထုတ်လွှင့်ဖော်ပြနေကြပါတယ်။အီရန်နိုင်ငံတွင်အမေရိကန်လေတပ်အခြေစိုက်စခန်းတစ်ခုကိုဒုံးကျည်တရားစင်ထက်မနည်းအီရန်ကပစ်လွတ်တိုက်ခိုက်ပြီး24နာရီပတ်ဝန်းကျင်အတွင်းမှာပဲအခုလိုနောက်ထပ်ဒုံးကျည်ကြားတဲ့သတင်းထွက်လာတာပါ။ပထမတိုက်ခိုက်မှုဖြစ်ပြီးဗိုလ်ထုနေ့မနေ့ပိုင်းမှာတော့သမ္မတဒေါ်နယ်ထရန့်ကအီရန်နိုင်ငံဟာနောက်ဆုတ်သွားပုံရတယ်လို့ပြောခဲ့ပါသေးတယ်။ကျိုတင်သတိပြုလှုပ်ဆောင်ထားတာတပ်ဖွဲ့တွေကိုဖြန့်ခွဲထားတာနဲ့ခေါင်းကောင်းအလို့ဖြစ်ခဲ့တဲ့ကျိုတင်သတိပေးစနစ်တို့ကြောင့်အမေရိကန်ဒါမှမဟုတ်အီရန်နိုင်ငံသားတယောက်မှအသက်ဆုံးရှုံးနေတာမရှိဘူးလို့သမရကပြောသလိုထိခိုက်ပျက်စီးမှုလည်းအနည်းငယ်ပဲရှိတယ်လို့ပြောပါတယ်